NLD အစိုးရအသစ်တာဝန်ယူလာပြီးတဲ့အချိန်မှာမြစ်ဆုံရေကတာစီမံကိန်းကြီးကိုပြန်ပြီးတော့စနိုင်ဖို့အတွက်တွန်းအားပေးသွားမယ်လို့တရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်ဒီစီမံကိန်းရဲ့လုပ်ငန်းစာချုပ်ဟာအခုချိန်ထိအသက်ဝင်နေဆဲဖြစ်ပြီးတော့အခုလိုရန်နာထားရတာဟာအင်မတန်ဝမ်းနည်းစရာကောင်းကြောင်းတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးကသတင်းတောက်တွေကိုပြောခဲ့တာပါကြေရဒီမြေဆုပ်စီမံကိန်းကြီးကိုလူထုကလက်မခံဘဲကန့်ကွက်ခဲ့တဲ့အတွက်သမရဦးသိန်းစင်ကပြီးခဲ့တဲ့2011ခုနှစ်မှာရပ်ဆိုင်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံဘက်ကနေပြီးတော့မြေဆုပ်ရေကတာစီမံကိန်းကြီးကိုအ мян ဆုံးပြန်ဆခြင်းတဲ့အတွက်အခုအစိုးရအသစ်လက်ထက်ထဲမှာမြေဆုပ်စီမံကိန်းရဲ့ပြဿနာဟာအကြီးမားဆုံးစိန်ခေါ်မှုတစ်ခုဖြစ်လာနိုင်တယ်လို့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုချင်မီကတုံ့သက်ပါတယ်
။မြေဆုပ်စီမံကိန်းကတော့ဒါအစိုးရအသစ်အတွက်အကြီးမားဆုံးစိန်ခေါ်မှုတစ်ခုလို့ပြောလို့ရတယ်။ဘာကြောင့်လဲဆိုတော့ဒီမြေဆုပ်စီမံကိန်းက ERD မှာဖြစ်တဲ့အတွက် ERD ကဟိုပမာပြီးဖိတ်ပန်းနေအောက်ဖြားတိရှိနေတော့ဒါတန်နိုင်ငံလုံးနဲ့ပတ်သက်တာဟုတ်ကြ။အဲ့တော့ဒါပြည်သူတရားလုံးကနေတော့ဒီမြေဆုပ်စီမံကိန်းနဲ့ပတ်သက်ပြီးလို့ရှိရင်သဘောမတူခြင်းဘူး။အထူးသဖြင့်ဘာလဲဆိုတရုတ်နဲ့ပတ်သက်လို့ရှိရင်တော့သဘောမအဲ့တွဲဂျာဟိုပြန်ပြီးစမယ်ဆိုလို့ရှိရင်တော့ဒါအစိုးရအသစ်နေနေလည်းအများကြီးခက်ခဲရှိနေမယ်။
ဒီစီမံကိန်းကြီးနဲ့ပတ်သက်လို့သဘာဝပတ်ဝန်းကျင်ထိခိုက်မှုနည်းအောင်တခါဒေတာဖွံ့ဖြိုးရေးတွေအတွက်ကိုပါကျုံနိုင်ငံဘက်ကဆောင်ရွက်လာမယ်ဆိုရင်လေလူထုဘက်ကတော့လက်ခံနိုင်မှာမဟုတ်ဘဲနဲ့ကန့်ကွက်သွားဖို့ကသာမြင်ကြောင်းလူပေါင်းတဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောကလည်းတုံ့သက်ပါတယ်
။ကျွန်တော်ထင်တော့မြေဆုံစီမံကိန်းနဲ့ပတ်သက်လို့ရှိရင်တော့ဒီတိုင်းဒီတုန်းကပြည်သူတွေကစန့်ကျင်ကြလိမ့်မယ်လို့ကျွန်တော်အဲ့လိုပဲယူဆတယ်။အဲ့ဒီအခါကျတော့တက်လာမယ့်အစိုးရတဲ့အနေနဲ့နည်းနည်းတော့အခက်အခဲတွေ့ကောင်းတွေ့နိုင်တယ်ပေါ့နော်။တစ်ဖက်ကလည်းဒီတရုတ်နိုင်ငံနဲ့ဆက်ဆံရေးကိစ္စရှိတယ်၊ချုပ်ပြီးသား project ကိစ္စတွေရှိနိုင်တယ်။ဆက်ကလည်းဒီလူတွေရဲ့ဆန္ဒရှိတယ်ပေါ့နော်။ဒီနှစ်ခုကြားမှာဖိယားကြီးကခက်နိုင်တဲ့အနေအထားတော့ကျွန်တော်တို့အဲ့လိုတွေ့တယ်ပေါ့
။ဒါပေမဲ့အခုတက်လာမယ့် NLD အစိုးရဟာလူထုကိုမျက်နှာမူတဲ့အစိုးရဖြစ်တာမို့တရုတ်နိုင်ငံဘက်ကဒီစီမံကိန်းကိုအ мян ဆုံးပြန်ဆခြင်းနဲ့ဆိုပေမဲ့လည်းလူထုရဲ့ဆန္ဒတွေနဲ့သာ NLD ဘက်ကဆောင်ရွက်သွားမယ်လို့ယုံကြည်ကြောင်းကချင်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကသုံးသပ်ပါတယ်
။ကျုပ်ပဲကတို့ရဲ့လူလားချက်တို့ရဲ့ဆန္ဒဖြစ်မှာ။ဒါပေမဲ့ဒီဘက်ကလည်းရှိသေးတယ်လေ။ဒီဘက်ကတော့အခုကျွန်တော်ဒီမိုကရေစီနိုင်ငံဖြစ်နေပြီပဲ။ဒါကြောင့်လည်းပြည်သူလူထုသဘောထားဆန္ဒအတိတ်ကဖြစ်နေပါတယ်။နောက်တက်လာမယ့်ဆရာအတိတ်ကပြည်သူလူထုရဲ့ဒီမျိုးရဲ့အစရဖြစ်တဲ့အခါကျတော့ပြည်သူလူထုရဲ့သဘောထားဆန္ဒပေါ်မူတည်ပြီးမှသာစဉ်းစားဆုံးဖြတ်ရပါမယ်
။မြန်မာနိုင်ငံထဲမှာတရုတ်နိုင်ငံရဲ့အကြီးမားဆုံးရင်းနှီးမြှုပ်နှံမှုစီမံကိန်းတွေဖြစ်တဲ့မြေဆုပ်ရေကတာစီမံကိန်း၊လက်ပတောင်းတောင်စီမံကိန်းအပါအဝင်ကြောက်ဖြူရည်နယ်စီမံကိန်းတွေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံဟာဒီစီမံကိန်းတွေကိုဆက်ပြီးတော့အကောင့်ထည့်ဖို့ခက်ခဲနေမယ်ဆိုရင်တရုတ်မြန်မာဆက်ဆံရေးကဘယ်လိုရှိနိုင်ပါသလဲ88မျိုးဆက်ကျောင်းသားကောင်းဆောင်ကိုချင်မီရဲ့တုံ့သက်ချက်ကတော့
တခြားလုံးအရအစိုးရချင်းဆက်ဆံရေးကိုပဲကျွန်တော်တို့ကကြုံရတာပြောဆိုရနေတယ်ကျွန်တော်တို့ကပြည်သူချင်းဆက်ဆံရေးကိုကျွန်တော်တို့ကပို့လို့နေတယ်တရုတ်ပြည်သူရဲ့သဘောထားမြန်မာပြည်သူရဲ့သဘောထားအဲ့ဒါကိုချင်းညက်နားလည်တဲ့ခိုင်မာတဲ့ဆက်ဆံရေးကိုကျွန်တော်တို့အဲ့တော့အင်းနေချင်းကောင်းပြီးသားချင်းလည်းဆိုလို့ရှိရင်တော့တရုတ်ပြည်သူရဲ့အဒီနဲ့အလားမြန်မာပြည်သူ့ဘက်ကိုလိစပ်ဖို့လို့လည်းပြည်အစိုးရအနေနဲ့မြန်မာပြည်သူရဲ့သဘောထားကိုအလားတခြားနားလည်ဖို့လို့လုပ်လိုက
်အထူးသဖြင့်တော့တရုတ်နိုင်ငံဟာမြန်မာနိုင်ငံကိုစီးပွားရေးအရာဆက်ဆံတာမဟုတ်ဘဲနဲ့အင်းနေချင်းကောင်းပြီးသားစွာနှစ်နိုင်ငံချစ်ကြည်ရေးကိုပိုးပြီးတော့ရှေ့ရှုတင်တယ်လို့လည်းလူပေါင်းတဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောကထောက်ပြပါတယ်
နဘမာရီရဲ့မှာတုံးမဲ့ project တချို့နဲ့ပတ်သက်လို့ခင်းတော့ပေါ်ပါမှုတည်ပြီးတော့တရုတ်ပြည်သူတစ်ပါးနိုင်ငံအနေနဲ့ဗမာပြည်ကိုစိတ်ကွက်တယ်လို့အဲ့လိုတုံ့သက်တဲ့ပြောဆိုမှုတွေကျွန်တော်ရှားဘူးတယ်ပေါ့နော်ဆိုတော့အကယ်၍သူတို့ချုပ်ဆိုထားတဲ့စာချုပ်တွေနဲ့ပတ်သက်လို့ဆက်လက်အကောင့်ထဲပေါ်ဖို့ကိစ္စတွေမှာဒီအခက်အခဲဖြစ်မယ်ဆိုရင်တော့တရုတ်အနေနဲ့ပေါ့နော်မြန်မာပြည်နဲ့ပတ်သက်လို့စိတ်ကွက်ကောင်းတက်နိုင်တယ်ဆိုကျွန်တော်အဲ့လိုတော့ယူဆပါတယ်
ကချင်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကတော့တရုတ်နိုင်ငံအနေနဲ့သူတို့ရဲ့ဒီမြန်မာနိုင်ငံတွေကစီမံကိန်းတွေကိုကောက်တဲ့ဖော်ဖို့အခက်အခဲရှိမယ်ဆိုရင်တော့တရုတ်မြန်မာဆက်ဆံရေးဟာထိခိုက်နိုင်စရာမရှိဘူးလို့တော့သူအမြင်ကိုပြောပါတယ
်ကျွန်တော်ကပဲကျတော့ကြားလိုက်မိတယ်လေအဲဒီမြစ်ဆွေကသာဆက်မလို့နိုင်လို့ဆိုတော့တရုတ်မြန်မာချစ်ရဲ့ဆက်ဆံရေးထိခိုက်နိုင်စရာအကြောင်းမရှိဘူးလို့ဒါပြောပါတယ်ဒီကတက်လာခါလဲအနေနဲ့ဒီလေထရောဆက်ဆံရေးတိစောက်ထားပြသဖြစ်တယ်ပေါ့အဲ့လိုပြောလာရှိတဲ့အတွက်ကြောင့်ဒီအမျိုးစုံရေကသာဆက်လုပ်ခွင့်မပြုတာနဲ့ပြုညံမှာရှိစီရဲ့ပြစ်စည်းသွားမယ်ဆိုတာကတော့မထင်မိဘူးဗျာ
ဒါကတော့မြေဆုံရေကတာစီမံကိန်းကိုအစိုးရတဲ့လက်ထက်ထဲမှာအ мян ဆုံးအကောင့်အထည်ဖော်ခြင်းနဲ့လို့တရုတ်အစိုးရဘက်ကပြောလိုက်တဲ့အပေါ်အမြင်နဲ့သုံးသပ်ချက်တချို့ကိုနှာစင်ခဲ့ရတာပါရှင်